အမေရိကန်ပြည်ထောင်စုကကမ္ဘာကြီးနဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်ဆိုတာဂျာမန်တွေနဲ့ဥရောပတိုက်သားတွေအကုန်လုံးကိုအလေးနဲ့ပြောဆိုပြီးအမေရိကန်နဲ့ဥရောပကြားခိုင်မာတဲ့ညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုပေါ်သမ္မတဘရောက်အိုဘားမားကဂျာမနီနိုင်ငံခီးစဉ်တွင်အထူးအလေးပေးပြောဆိုပါတယ်သမ္မတဘရောက်အိုဘားမားဟာသူ့ရဲ့သမ္မတသက်တမ်းတွင်နောက်ဆုံးပြည်ပခီးစဉ်မှာဂျာမနီနိုင်ငံကိုအဓိကခီးတစ်ထောက်ဖြည့်ဝေးချေခဲ့တာပါဂျာမနီဟာဥရောပရဲ့ထိပ်တန်းစီးပွားရေးနိုင်ငံအမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တယ်လို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့မှာအရေးပါတဲ့အဖွဲ့ဝင်တူဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်။အမျိုးသားရေးဝါဒီလူရှားမှုတွေအားကောင်းလာနေတဲ့ဥရောပမှာဂျာမန်ဝန်ကြီးချုပ်အန်ဂလာ မာကဲလ်ဟာလီဘရယ်ဝါဒီတွေအတွက်အထင်ရှားဆုံးခေါင်းဆောင်တူအဖြစ်ပေါ်ထွက်လာနိုင်ခြင်းရှိတယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်။သမ္မတဥဘာမားရဲ့အခုနောက်ဆုံးခီးစဉ်ဟာဂျာမနီနိုင်ငံကိုသွားတဲ့6ချိန်မြောက်ခီးစဉ်ပါ။ဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်ရေးထိတွေ့ဆက်ဆံရေးတို့ပေါ်အမေရိကန်ရဲ့တန်တိထံကိုအခိုင်အမာထပ်ပြီးပြသလိုက်တာလည်းဖြစ်ပါတယ်။